တရုတ်နိုင်ငံရှန်ဟိုင်းမြို့ဆန္ဒပြပွဲတစ်ခုအတွင်းမှာ BBC အသံလွှင့်ဌာနသတင်းတောက်တရက်ကိုရဲတွေကဖမ်းပြီးတော့နိုင်တော်တော်ကြာကြာထိန်းသိမ်းထားတဲ့ပုံမှာစိတ်နှောက်ယှက်ဖြစ်ခဲ့ရတယ်လို့ဗြိတိန်နိုင်ငံရေးဝန်ကြီးကပြောပါတယ်တရုတ်ဘက်ကတော့ဒီသတင်းတောက်ကသူ့ကိုယ်သူသတင်းတောက်လို့မပြောခဲ့တယ်လို့သတင်းတောက်ဖြစ်တဲ့အထောက်အထားလည်းမပြခဲ့ဘူးလို့ပြန်ပြီးတော့တုံ့ပြန်ပါတယ် BBC အသံလွှင့်ဌာနသတင်းတောက် Ed Lawrence ကရှန်ဟိုင်းမှာဆန္ဒပြပွဲတွေကိုသတင်းယူနေတုန်းမှာအဖမ်းခံခဲ့ရတာပါ Ed Lawrence ကိုမလွတ်ခင်မှာနိုင်အတော်ကြာဖမ်းထားပြီးတော့အဖမ်းခံနေရတဲ့အချိန်မှာလည်းရဲတွေကသူ့ကိုရိုက်နှက်ကန်ကြောက်တဲ့အကြောင်းသတင်းတောက်တယောက်ဖြစ်တရားဝင်ခွင့်ပြုချက်နဲ့အလုလုနေတဲ့အချိန်မှာအခုလိုဖြစ်ခဲ့တာဖြစ်တဲ့အကြောင်းကို BBC သတင်းဌာနကပြောပါတယ် BBC ရဲ့ထုတ်ပြန်ချက်တွေကအဖြစ်ပြက်တွေနဲ့ကွာဟနေတယ်လို့မှန်ကန်မှုမရှိဘူးလို့တရုတ်နိုင်ငံသားရဲ့ဌာနပြောခွင့်ရဇောက်လီချန်ကပြောပါတယ်ကိုဗစ်တကြောပြန်ဖြစ်နေတဲ့တရုတ်မှာတင်းကျပ်တဲ့စီးမြင်တွေကြောင့်ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းမှာရှန်ဟိုင်း၊ပေကျင်းနဲ့တခြားမြို့ကြီးတွေမှာဆန္ဒပြပွဲတွေပေါ်ပေါက်နေပြီးတော့ဒါဟာသမ္မတရှီကျင်းပင်လက်ထက်မှာမကြုံစဘူးအာဏာဖီဆန်ဆန္ဒပြနေတာလည်းဖြစ်ပါရဲ့ရှင်